မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး9လလောက်အတွင်းပြည်တွင်းပြည်ပတိမ်းရှောင်နေရသူ2သိန်းကျော်ရှိနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအိမ်နီးချင်းနိုင်ငံတွေကိုတိမ်းရှောင်ရသူခန့်မှန်းကျေ 22,000 လောက်ရှိကြောင်းကုလသမဂ္ဂဒုက္ခသည်များဆရာမာမင်းကြီးယုံ UNACR ရဲ့ဒီတစ်ပတ်ထုတ်ပြန်လိုက်တဲ့အရေးပေါ်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစတင်လှုပ်ရှားမှုတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ပြည်တွင်းမှာပဲနေရဆုံးခွာထွက်ပြေးနေရသူ2,100ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းဒေသတွေမှာထွက်ပြေးနေရသူ3,600,900အပါအဝင်အခုနောက်ဆုံးရရှိတဲ့ကိန်းဂဏန်းဟာအရင်ကတည်းက20ရာခိုင်နှုန်းပိုများနေကြောင်းလည်း UNHCR ကပြောပါတယ်။ကချင်နဲ့ချင်းပြည်နယ်အပါအဝင်တချို့နေရာတွေမှာမကြသေးခင်ကစားလို့ပြိပကတွေရောကြလာပြီးမဲ့ဒုံးကြီးတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေစီးနှင်းတိုက်ခိုက်မှုတွေစစ်တပ်ကအင်အားတိုးမြင့်ချထားတာတွေလို့စိုးရိမ်စရာအခြေအနေတွေကတော့ရှိနေတော့မယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်အထိစီးရင်တွေအရမြန်မာနိုင်ငံကထွက်ပြေးတိမ်းရှောင်ပြီးအိမ်နီးချင်းနိုင်ငံတွေမှာရောက်ရှိကြတဲ့ဒုက္ခသည်တွေနဲ့ခိုးလုံခွင့်ရဖို့ကြိုးပမ်းသူ6,800ရှိခဲ့ပြီးပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးရသူခန့်မှန်းကြီး3,900လောက်ရှိတယ်လို့လည်း UNHCR ကခန့်မှန်းထားပါတယ်ခင်ဗျာ။